Alpaca in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဇွန်လ1ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်။စနေညနေခင်းရဲ့အစီအစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာညနေခင်းပါတသရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုရရနိုင်တဲ့ကျမနင်္ဂလာတို့ပြောပြမှာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြိုရဲ့ဥရောပခီးစဉ်တွင်တန်တမန်ရေးစီပေါ်ရေးအရအခြေခံကြကြသဘောထားကွဲနေတဲ့မဟာမိတ်တွေနဲ့ဘုံသဘောတူညီမှုတွေရရကြိုပမ်းလိုက်မယ်လို့မျှော်လင့်ရပါတယ်အမေရိကန်ကအိန္ဒိယကိုလာမဲ့ဂျွန်လ9ရက်နေ့ကစပြီးတော့အိန္ဒိယနိုင်ငံအပေါ်ကုန်သွယ်ရေးအထူးခံစားခွင့်ပေးနေတာကိုရပ်တော့မယ်လို့သမ္မတထရမ့်ကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကြားကြမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆင်ရမယ်ထိတ်တန့်ရောက်သတင်းတွေကတော့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုရဲ့ဂျာမနီ၊ဆွစ်ဇာလန်၊နယ်သာလန်နဲ့ဗြိတိန်နိုင်ငံခီးစဉ်တွေနဲ့ပတ်သက်ပြီးတော့ဥရောပမဟာမိတ်တွေနဲ့ဘုံသဘောတူညီမှုတွေရရှိရေးမျှော်လင့်ချက်တွေရှိနေပါတယ်။
Und wir werden eine Vielzahl von Problemen zu besprechen haben, denn die Welt ist in großer Unruhe.
ဒါကတော့ဒီဂျာမနီဝန်ကြီးချုပ်ကအမေရိကန်ဟာဂျာမနီနိုင်ငံအတွက်ဥရောပတိုက်ရဲ့ပြင်ပမှာအရေးကြီးဆုံးမိတ်ဆွေဖြစ်တဲ့ဆက်လက်ရပ်တည်နေကြောင်းပြောခဲ့တာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။တောက်ထိုင်းနိုင်ငံကလူကုန်ကူးသူတွေကိုအစင်စက်မပြတ်ဖမ်းဆီးနေတဲ့အတွက်လူကုန်ကူးခံရမယ့်အရေးလျှော့ပါနိုင်မှုအတွက်အလားအလာခေါင်းနှင့်အဖြစ်နဲ့အလုံသမားရေးဆောင်ရွက်သူတွေကကြိုဆိုပါတယ်။ဒါနဲ့အပြင်ဒီဒေတာရင်းသတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့စနေညနေခင်းရဲ့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုရဲ့ဂျာမနီဆွစ်ဇာလန်နယ်သာလန်နဲ့ဗြိတိန်နိုင်ငံခီးစဉ်တွေမှာတန်တမာရေးစီးပွားရေးအရအခြေခံကြကြသဘောထားကွဲနေတဲ့ဥရောပမဟာမိတ်တွေနဲ့ဘုံသဘောတူညီမှုရရေးကြိုးပမ်းလိမ့်မယ်လို့မျှော်လင့်ရပါတယ်အီရန်နိုင်ငံနျူကလ িয়ার ရေးနိုင်ငံတကာသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်ခဲ့တာသေုပ်ဆက်သွယ်ရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ Huawei နဲ့စီးပွားရေးလုပ်တဲ့ကိစ္စတွေအပေါ်ဥရောပနဲ့အမေရိကန်ကြားရပ်တည်ချက်အမြင်တွေကွဲလွဲနေတာပါ။ဝန်ကြီးပွန်ပြိုနဲ့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲတို့ဘာလင်မြို့မှာတွေ့ဆုံခဲ့ပြီးအီရန်သေုပ်ရေးဦးစားပေးဆွေးနွေးခဲ့ပါတယ်။အီရန်အရေးကြောင်မေလအစောပိုင်းမှာစီစဉ်ခဲ့တဲ့ဂျာမနီခီးစဉ်ကိုရုတ်တရက်ဖျက်သိမ်းခဲ့ပေမဲ့ဝန်ကြီးပွန်ပြိုကိုဂျာမနီကအရင်နေ့နှွေထွေးစွာကြိုဆိုခဲ့တာပါ။အမေရိကန်ဟာဂျာမနီအတွက်အရေးပါတဲ့မိတ်ဖက်အဖြစ်ဆက်ရှိနေပေမဲ့အီရန်နျူကလ িয়ার စာချုပ်ကိုဂျာမနီဘက်ကဆက်လက်ထောက်ခံထားဆဲပဲလို့ပွန်ပြိုနဲ့မတွေ့ဆုံခင်ဝန်ကြီးမာကာကပြောဆိုခဲ့ပါတယ်။အီရန်နဲ့ဆက်ဆံတဲ့ကုမ္ပဏီတွေကိုအမေရိကန်ဘက်ကအရေးယူတာမခံရအောင်ဥရောပနိုင်ငံတွေကအကာအကွယ်ပေးတဲ့စနစ်တွေကိုအမေရိကန်အစိုးရအနေနဲ့တားဆီးသွားမှာမဟုတ်ဘူးလို့ဝန်ကြီးပွန်ပြိုကပြောပါတယ်။ဒီစနစ်ကတန်ခတ်ပိတ်ဆို့မှုစီးမြင့်တွေအောက်မှာခွင့်ပြုထားတဲ့ဆေးဝါးနဲ့အကူအညီပေးရေးလုပ်ငန်းတွေကနေတခြားကုမ္ပဏီတွေအပါအဝင်တည်ဝင်လုပ်နေတဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ငွေပေးသွင်းတာတွေလုပ်နိုင်ဖို့ရည်ရွယ်တာပါ5G မြန်အောင်မြင့်အင်တာနက်ကိုရပ်ဖြန့်နိုင်ပြီးပညာနဲ့ပစ္စည်းကိရိယာတွေထုတ်တဲ့နေရာမှာရှေ့ကပြေးနေတဲ့တရုတ်ဆက်သွယ်ရေးလုပ်ငန်းကြီး Huawei နဲ့ဆက်ဆံတာမှာတတိထားဖို့လဲဂျာမနီခီးစဉ်တွင်မွန်ကြီးပိုပြောကတတိပေးခဲ့ပါတယ
်။ American ကကုန်သွယ်ကုန်တွေတိုးမြင့်ကောက်ခံသွားမယ်လို့ချင်းကြောက်လိုက်တာနဲ့ပတ်သက်ပြီးတော့ဆွေးနွေးညီနိုင်သွားမှာဖြစ်တယ်လို့ Mexico ကပြောလိုက်ပါတယ်။ American နဲ့ Mexico နယ်စပ်မှာရွှေပြောင်းခြေချနေထိုင်ဖို့ကြိုးစားသူတွေတိုးလာနေတာနဲ့ဆက်ဆက်ပြီးတော့ American သမ္မတ Donald Trump ကမက္ဆီကိုရဲ့ကုန်ပစ္စည်းတွေကိုအခွန်တိုးကောက်မယ်လို့ပြောလိုက်ပြီးတဲ့နောက်မှာအမေရိကန်တာဝန်ရှိသူတွေနဲ့ဆွေးနွေးညှိနှိုင်းမှုတွေစတင်နေပြီလို့မက္ဆီကိုနိုင်ငံရဲ့ဝန်ကြီးမာဆယ်လိုအဘရော့ကတောက်ချန်နေမှာ Twitter ကနေပြောပါတယ်။သူနဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုတို့တယ်လီဖုန်းကနေစကားပြောခဲ့ကြပြီးတော့လာမယ့်ဗုဒ္ဓဟူးနေ့ကျရင်တော့ဝါရှင်တန်မှာနှစ်ဖက်မျက်နှာချင်းဆိုင်ဆွေးနွေးကြမယ်လို့မက္ဆီကိုနိုင်ငံရဲ့ဝန်ကြီးကပြောပါတယ်။စောပိုင်းတုန်းကလည်းမက္ဆီကိုသမ္မတကအမေရိကန်ကနိုင်တဲ့စီးနှင်းလုပ်ပြီးကုန်သွယ်ကုန်တွေတိုးကောက်ဖို့ချင်းကြောက်တဲ့ကိစ္စကိုဆွေးနွေးညှိနှိုင်းကြဖို့တတိထားတုံ့ပြန်ခဲ့ပါတယ်။မက္ဆီကိုနိုင်ငံကိုဖျက်ပြီးတော့အမေရိကန်နဲ့ဝင်လာတဲ့တရားမဝင်ပြောင်းရွှေ့နေထိုင်သူတွေမရမချင်းအမေရိကန်အနေနဲ့ဂျွန်လ10ရက်နေ့ကစပြီးတော့မက္ဆီကိုကနေအမေရိကန်ကိုတင်သွင်းမဲ့ကုန်ပစ္စည်းတွေကိုကုန်သွယ်ကုန်900ခန့်လုံးကောက်ခံသွားမှာဖြစ်ပြီးတော့ဒီကိစ္စမပြီးမချင်းလဲလစဉ်အခွန်တွေတိုးသွားမှာဖြစ်ပြီးတော့အောက်တိုဘာ10ရက်နေ့မှာတော့2500ခန့်လုံးလောက်ထိဖြစ်သွားမှာဖြစ်တယ်လို့သမ္မတထရမ့်ကကြာသပတေးနေ့နောက်ပိုင်းကပြောထားတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာနိုင်ငံတော်ခီးစဉ်နဲ့လာမယ့်တနင်္လာနေ့မှာဗြိတိန်နိုင်ငံကို၃ရက်ကြာသွားရောက်မှာပါသမ္မတထရမ့်နဲ့ဝန်ကြီးချုပ်ထရီဆာမေတို့တွေ့ဆုံတဲ့အခါပြည်လည်မှုရှိဖို့နှုတ်ဦးနှစ်ဖက်ဆန္ဒရှိနေကြတယ်လို့သူတို့ရဲ့အကြံပေးတွေကပြောပါရယ် ပရတင်ဘရင်ဘာကြီးနဲ့တွေ့ဆုံဖို့နန်းတော်ကိုအစဉ်အလာတိုင်းမြင်းရထားနဲ့တွားရောက်မယ့်အစီအစဉ်ကိုတော့တမနာထရမ့်ကိုစန့်ကျင်ဆန္ဒပြသူတွေကြောင်းဆိုပြီးလုံခြုံရေးအကြောင်းပြချက်နဲ့ထည့်သွင်းထားခြင်းမရှိပါဘူး။အရင်တမနာဩဘာမာတွားရောက်ခဲ့တော့ကလည်းအလားတူအကြောင်းပြချက်နဲ့ပဲအဲ့ဒီအစီအစဉ်ကိုပဲဖျက်ခဲ့ပါတယ်။တမနာထရမ့်ရဲ့နိုင်ငံတော်ခီးစဉ်ချော်မွေ့စည်းရေးအတွက်လန်ဒန်ရဲတွေကလည်းအကြီးအကျယ်စီစဉ်ဆောင်ရွက်နေကြပါတယ်။ဥရောပတမက EU ကနေပရတင်နိုင်ငံခွဲထွက်ပြီးနောက်ပိုင်းအမေရိကန်နဲ့ဗြိတိန်ကြားကုန်သွယ်ရေးနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုဗြိတိန်တာဝန်ရှိသူတွေဖက်ကသိချင်နေတာပါ။ဗြိတိန်တာဝန်ရှိသူတွေကလည်းအမေရိကန်နဲ့ဗြိတိန်ကြားအထူးဆက်ဆံရေးရှိတဲ့ဆိုတဲ့အခြေအနေမျိုးသတ်မှတ်နိုင်ဖို့လိုလားနေကြတာပါ။ရာဒူဥဒုပြောင်းလဲမှုအီရန်အရေးကိစ္စအပြင်ဗြိတိန်နဲ့တရုတ်ကုန်သွယ်ရေးလိုကိစ္စရပ်တွေအပါအဝင်ကမ္ဘာရေးရာအတော်များများမှာတော့အမေရိကန်နဲ့ဗြိတိန်နိုင်ငံကြားသဘောထားကွဲလွဲနေကြတာလည်းဖြစ်ပါတယ်
။16နှစ်ကြာအာဖဂန်စစ်ပွဲကိုအဆုံးသတ်ပြီးတော့အမေရိကန်နဲ့တာလီဘန်တွေကြားညီညာရေးဆွေးနွေးမှုတွေရှေ့ဆက်နိုင်ဖို့အတွက်အမေရိကန်အနေနဲ့တာလီဘန်ဘက်ကလက်တွေ့ချတဲ့ကမ်းလှမ်းချက်ကိုလက်ခံသင့်တယ်ဆိုပြီးတော့တာလီဘန်အဖွဲ့ခေါင်းဆောင်ကပြောလိုက်ပါတယ်။ခြေစင်းဘက်မှာကြားအောင်မဲ့မွတ်စလင်တွေရဲ့အစ်ပွဲတော်မထိုင်ခင်မှာတာလီဘန်ခေါင်းဆောင်ဟေဘတ်ထူလာအခွန်ဇာဒါကအဲ့လိုပြောလိုက်တာပါ။တာလီဘန်တွေကတော့အမေရိကန်ဦးဆောင်တဲ့ပြည်ပတပ်တွေအာဖဂန်နစ္စတန်နိုင်ငံတွေကမထွက်မချင်းသူတို့အနေနဲ့အာဖဂန်ပြည်တွင်းညီညာရေးဆွေးနွေးမှုမှာပါဝင်မှာမဟုတ်သလိုတိုက်ပွဲတွေကိုလည်းရပ်မှာမဟုတ်ဘူးလို့တာလီဘန်ဘက်ကတောင်းဆိုတာနဲ့ပတ်သက်ပြီးတော့နှစ်ဖက်ဆွေးနွေးမှုတွေဟာရှေ့မတိုးနောက်မဆုတ်ဖြစ်နေချိန်မှာသူကအဲ့လိုပြောတာပါပြည်ပတပ်ဖွဲ့တွေအနေနဲ့အာဖဂန်ကနေပဲအချိန်မှာဘယ်လိုထွက်ခွာမယ်ဆိုတာကိုဇာမာခါလီဇက်ဦးဆောင်တဲ့အမေရိကန်စစ်သည်ညီနိုင်သူတွေနဲ့တာလီဘန်အဖွဲ့ကြားမှာကနဦးသဘောတူညီချက်အကြံရထားပြီးဖြစ်တယ်လို့အမေရိကန်အစိုးရကပြောပါတယ်ဒါကိုအပြန်အလှန်အဖြစ်တာလီဘန်တွေဘက်ကလည်းနေဆက်ဖြတ်ကျော်တိုက်ခိုက်နေတဲ့ကျန်းဖက်သမားတွေအာဖဂန်နိုင်ငံကိုအသုံးပြုပြီးတော့တခြားနိုင်ငံတွေကိုမတိုက်ခိုက်နိုင်အောင်လုပ်ပေးရမှာဖြစ်ပါတယ်ခင်ဗျာ
Viewer American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15965နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကနေစနေနေ့ညနေခင်းထိပ်တန်းရောက်သတင်းတွေကိုတင်ပြနေပါတယ်စင်ကာပူနိုင်ငံကအင်ရှင်အဖြစ်လက်ခံကျင်းပတဲ့ Shangri-La Dialogue လို့ခေါ်တဲ့အာရှဒေသကာကွယ်ရေးဆိုင်ရာဆွေးနွေးပွဲကိုကမ္ဘာနိုင်ငံအတော်များများကကာကွယ်ရေးဝန်ကြီးတွေဒီကနေ့တက်ရောက်လာကြပါတယ်။အခုလိုတက်ရောက်လာကြသူတွေထဲမှာအမေရိကန်ပြည်ထောင်စုတရုတ်ဩစတြေးလျဂျပန်နဲ့တောင်ကိုရီးယားနိုင်ငံကတာဝန်ရှိသူတွေလည်းပါဝင်ပါတယ်။ဒီကနေ့မှာပြည်ဆောင်မဲ့ Shangri-La ဆွေးနွေးပွဲမှာတော့ဒေသသွင်းနာမကအခြားဒေသတွေမှာပါငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရှိတဲ့အတွက်အမေရိကန်နဲ့တရုတ်တို့ရဲ့အရေးပါတဲ့အခမ်းအနားတွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲမှာကိုရီးယားကျွန်းဆွယ်ငြိမ်းချမ်းရေးနဲ့တောင်တရုတ်ပင်လယ်ပြင်အတွင်းနယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်လို့အငင်းပွားမှုတွေကြောင့်တင်းမာမှုတွေတိုးလာနေတဲ့ကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြတာဖြစ်ပါတယ်။
အမေရိကန်ကအိန္ဒိယနိုင်ငံကိုလာမဲ့ဂျွန်လ9ရက်နေ့ကစပြီးတော့ဒီကုန်သွယ်ရေးထူးခံစား권ပေးနေတာကိုရပ်တန့်တော့မယ်လို့သမ္မတထရမ့်ကပြောလိုက်ပေမဲ့အိန္ဒိယအနေနဲ့တော့အမေရိကန်နဲ့ခိုင်မာတဲ့စီးပွားရေးတွေတိစောက်ဖို့ဆက်ပြီးတော့လှုံ့ဆော်သွားမယ်လို့အိန္ဒိယအစိုးရကပြောပါတယ်။ကမ္ဘာကောင်းကြောင်းမလာစွာပဲအမေရိကန်ရဲ့တောင်းဆိုမှုကိုအိန္ဒိယဘက်ကဖြေရှင်းဖို့ကြိုးပမ်းဆောင်ရွက်မှုတွေကိုအမေရိကန်ဘက်ကလက်မခံခဲ့ဘူးလို့အိန္ဒိယကပြောပါတယ်။အိန္ဒိယအနေနဲ့ဒီလိုကိစ္စတွေမှာအမေရိကန်နဲ့တခြားနိုင်ငံတွေလိုပဲသူတို့ရဲ့အမျိုးသားအကျိုးစီးပွားကိုကြည်ပြီးဆောင်ရွက်သွားမှာဖြစ်တယ်လို့အိန္ဒိယကုန်သွယ်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်။ကုန်သွယ်ရေးထူးခံစား권 GSP စနစ်အရအိန္ဒိယနိုင်ငံကနေအမေရိကန်ကိုထင်သွင်းနေတဲ့ကုန်ပစ္စည်းတစ်နှစ်ကို 5.6 ဘီလီယံတန်ဖိုးကိုအမေရိကန်ကအခွန်မကောက်ပဲကင်းလွတ်ခွင့်ပေးထားတာဖြစ်ပါတယ်။ GSP စနစ်အရအိန္ဒိယနိုင်ငံဟာဒီအကျိုးအမြတ်တွေအများဆုံးရရှိနေတဲ့နိုင်ငံလည်းဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ထက်ကဗာဂျီးနီးယားဘီချ်မြို့မြူနစ်စပယ်အဆောက်အုံတစ်ခုမှာတနပ်ပစ်ခတ်မှုတစ်ခုဖြစ်ပွားခဲ့ပြီး12ဦးသေဆုံး6ဦးဒဏ်ရာရရှိတယ်လို့မြို့နယ်ရဲတပ်ဖွဲ့ကပြောပါတယ်။တနပ်သမားဟာတောက်ကြနေညနေ4နာရီလောက်ကမြူနစ်စပယ်ရုံးထဲဝင်ဝင်ချင်းမြင်းမြင်းသမျှလက်လွတ်စပယ်ဖြစ်ခတ်ခဲ့တယ်လို့လည်းရဲချုပ်ဂျင်းကာရာဗနာကပြောပါတယ်။တနပ်သမားဟာမကြေမနက်ဖြစ်နေတဲ့လုတ်သက်ကြာမြူနစ်စပယ်ဝန်ထမ်းတအုပ်ဖြစ်ပြီးရဲတွေရဲ့ပစ်ခတ်မှုကြောင့်သေဆုံးသွားတယ်လို့ရဲချုပ်ကပြောပါတယ်။ပြစ်ခတ်မှုဖြစ်ရတဲ့အကြောင်းရင်းကိုတော့မပြောပါဘူး။တနတ်သမားဘသူဘဝဖြစ်တယ်ဆိုတာသိရှိပေမဲ့လည်းထုတ်ပြန်ကြေညာတာမျိုးလည်းမရှိသေးပါဘူး။တနတ်သမားရဲ့နာမည်ကိုတစ်ချိန်သာထုတ်ပြောသွားမှာဖြစ်ပေမဲ့ထိခိုက်သေးဆုံးရသူတွေနဲ့သူတို့ရဲ့မိသားစုနဲ့ရဲ့ဂုဏ်သိက္ခာကိုထောက်ထားပြီးတနတ်သမားကိုတန်ရာရှိသူလို့ရာနောက်ပိုင်းမှာသုံးလုံးပြောဆိုမယ်လို့လည်းပြောပါရယ်။ မြူနစ်ပယ်ရုံဝင်ထက်ကဆောက်အုံအမတ်နှစ်မှာပြစ်ခတ်မှုဖြစ်ပွားခဲ့တာလို့မျက်မြင်သက်သူတွေ့ရူတကပြောပါရယ်အဲ့ဒီရုံထက်မှာတော့မြူနစ်ပယ်နဲ့ဆိုင်တဲ့လုပ်ငန်းတွေလျှက်စီမီရေနဲ့ဓာတ်အားတွေကိုဝန်ဆောင်မှုပေးတဲ့ပြည်သူဝန်ဆောင်မှုဌာနရှိတာပါကြည်စံထိမှန်ခဲ့ရသူတွေထဲမှာရဲအရာရှိတူပါပဲမဲ့အသက်မသေးပါဘူးပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့စတင်စုံစမ်းနေပေမဲ့တနတ်သမားတူထက်ကလှုပ်ရှားခဲ့တာလို့ယုံကြည်ရကြောင်းရဲချုပ်ကပြောပါရယ်ဒီဖြစ်ဟာဗာဂျီးနီးယားဘီချ်မြို့တိုင်းမှာထိစိတ်ထိခိုက်ကြေကွဲရတဲ့အဆိုးဆုံးနေ့တစ်နေ့ဖြစ်တယ်လို့ထိခိုက်သေးဆုံးခဲ့ရသူတွေဟာလည်းမြို့သူမြို့သားတွေရဲ့မိတ်ဆွေတွေလှုပ်ဖော်ကိုင်မတွေနဲ့အင်းကြီးချင်းတွေဖြစ်တယ်လို့မြို့တော်ဝန်ဘော်ဘီဒါယာကလည်းရဲချုပ်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတ
ယ် UEFA Europa Champions League ဘောလုံးဖိုင်နယ်ကိုတော့စပိန်နိုင်ငံမက်ဒရစ်မြို့မှာဒီကနေ့မှကစားကြမှာဖြစ်ပြီးတော့အင်္ဂလန်ကလီဗာပူးနဲ့ Tottenham Hotspur တို့ဘောလုံးကြမှာဖြစ်ပါတယ်ဒီဘက်မှာလီဗာပူးဘက်ကလူဆုံးဖောင်မှုရှိနေသလို Tottenham ဘက်မှာလည်းသူတို့ရဲ့အဓိကတိုက်စစ်မှုဖြစ်တဲ့အင်္ဂလန်တိုက်စစ်မှု Hurricane Danya တတ်တာလာပြီးဖြစ်တဲ့အတွက်ပြန်ပါအောင်လိမ့်မယ်ဆိုပြီးတော့ခမန်းနေကြပါတယ်ဒီနှစ်သင်းဟာအခုနှစ် Premier League မှာ၂ချိန်တွေ့ကြတာမှာတော့ Liverpool ကပဲ၂ချိန်လုံးကို၂ဂိုးတကွနဲ့နိုင်ထားတာပါ Liverpool နီးပြား Jurgen Klopp အတွက်တော့ဒါဟာ Champions League Plus Final ကို၃ချိန်မြောက်တက်တာဖြစ်ပြီးတော့အရင်၂ချိန်စလုံးမှာတော့ရှုံးထားပါတယ်ဒါပေမဲ့သူ့ရဲ့ဒီ Liverpool အသင်းဟာအရင်နှစ်တွေကအသင်းထက်ပိုပြီးတော့ကောင်းတယ်ဆိုပြီးတော့ Klopp ကပြောပါတယ်ဒါသူ့အနေနဲ့ Klopp အတွက်တော့ဥရောပ Champions Leagueဖလား final အကြိမ်ပါဝင် final ကို6ကြိမ်တက်ဖူးရမှာ6ကြိမ်လုံးရှုံးထားပါတယ်ဒါပေမဲ့သူ့အနေနဲ့ဒီ9ကြိမ်မြောက်မှာတော့ကံကောင်းမယ်ဆိုပြီးတော့မျောလင်းတယ်ဆိုပြီး club ကပြောပါတယ် Tottenham နီးပြပိုချက်တီနိုကလည်းသူ့အသင်းရဲ့ကစားသမားတွေရဲ့အနေထားကအတော်လေးတော့ကောင်းတဲ့အနေထားမှာရှိတယ်ဆိုပြီးတော့ပြောလိုက်ပါတယ်ဒီလိုအသင်းကတော့ဥရောပဖလားကို9ကြိမ်ရယူထားပြီးတော့ Tottenham Hotspur အတွက်တော့ဒါဟာပထမဆုံး final ကိုတက်တာဖြစ်ပါတယ်ခင်ဗျာ
စနေညနေခင်းရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ပြပေးကြပါမယ်။အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ရဲ့ဂျာမနီ၊ဆွစ်ဇာလန်၊နယ်သာလန်နဲ့ဗြိတိန်နိုင်ငံခီးစဉ်တွေမှာတော့တန်တမာရေးစီးပွားရေးအရာအခြေခံကြကြသဘောထားကွဲနေတဲ့ဥရောပမဟာမိတ်တွေနဲ့ဘုံသဘောတူညီမှုတွေရရှိရေးကြိုးပမ်းလိမ့်မယ်လို့မျှော်လင့်ရပါတယ်။အီရန်နိုင်ငံနျူကလ িয়ার အရေးနိုင်ငံတကာသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်ခဲ့တာနောက်တရုတ်ဆက်သွယ်ရေးလုပ်ငန်းကြီးတဦးဖြစ်တဲ့ဟွာဝေးနဲ့စီးပွားရေးလုပ်တဲ့ကိစ္စတွေပေါ်မှာဥရောပနဲ့အမေရိကန်ကြားရည်တည်ချက်ကွဲလွဲနေချိန်မှာအမေရိကန်နိုင်ငံသားရေးဝန်ကြီးတွားရောက်မဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ VOA တန်တမန်ရေးရာသတင်းတောက်စင်ဒီဆိုင်သတင်းပေးပို့ထားတာကိုတော့ကိုအောင်လွင်ဦးကပြောပြပေးပါရှင်။
ယူရိုနိုင်ငံနဲ့ပတ်သက်လို့ဆိုရင်မကင်းစရာချင်းတွေဂျုံခဲ့ရပြီးတော့ဒီလဆန်းမိုက်မှာပဲခီးစဉ်ကိုရုတ်တရက်ဖျက်ခဲ့တဲ့အမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo ကိုတော့မနေ့ကဂျာမနီနိုင်ငံကိုရောက်ချိန်မှာနွေ့နွေ့ထွေးထွေးကြိုဆိုခဲ့တာပါဂျာမနီဝန်ကြီးချုပ် Angela Merkel ကလည်းအမေရိကန်ဟာဂျာမနီနိုင်ငံအတွက်ဥရောပတိုက်ပြင်ပမှာအရေးကြီးဆုံးမိတ်ဆွေဖြစ်ဆက်လက်ရပ်တည်နေဆဲဖြစ်တဲ့အကြောင်းပြောဆိုသွားပါတယ်ဒါမှမဟုတ်ဂျာမနီနိုင်ငံအပါအဝင်ကမ္ဘာအင်အားကြီး၅နိုင်ငံနဲ့အီရန်နိုင်ငံချာချုပ်ဆိုထားတဲ့နိုင်ငံတကာသဘောတူညီချက်နဲ့ပတ်သက်လို့ရည်တည်ချက်အပြောင်းအလဲမရှိကြောင်းလည်းရှင်းရှင်းလင်းလင်းပြောခဲ့တာ
ပါ Und wir werden eine Vielzahl von Problemen zu besprechen haben, denn die Welt ist in großer Unruhe.
ပြည်နာအများပြားနဲ့ပတ်သက်ပြီးတော့ကျွန်တော်ဆွေးနွေးတော့မှာပါ။ကမ္ဘာကြီးမှာမနာမနေလောက်ဆရာတွေလည်းတပုန်ကြီးရှိနေပါတယ်။အထူးသဖြင့်အီရန်နိုင်ငံနဲ့ပတ်သက်လို့နျူကလ িয়ার လက်နက်မပိုင်ဆိုင်နိုင်အောင်လို့ကာကွယ်ဖို့နောက်ပြီးတော့အီရန်ရဲ့တခြားရန်လိုတဲ့လုပ်ရက်တွေကိုတားဆီးဖို့လည်းလိုပါတယ်။ကျမတို့နှစ်နိုင်ငံစလုံးကတပ်ဖွဲ့တွေအတော်အသင့်ဆီလုပ်ထားတဲ့အာဖဂန်နစ္စတန်နိုင်ငံနဲ့ပတ်သက်လို့ဆိုရင်လည်းဆွေးနွေးမှာပါ။ဆီးရီးယားနိုင်ငံကအခြေအနေနဲ့ပတ်သက်ပြီးတော့ဆွေးနွေးမှာဖြစ်တယ်လို့အတိအဆောက်မခံနိုင်တဲ့လီဗျားနိုင်ငံအရေးလည်းဆွေးနွေးမှာဖြစ်ပါရဲ့ရှင
်။အမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကတော့ဥရောပနဲ့ဘုံရက်တီချက်ရနိုင်မဲ့ကိစ္စတွေကိုအလေးထားပြောဆိုသွားတာပါ။အမေရိကန်ကပိတ်ဆို့တန်ခတ်အရေးယူထားတဲ့ဤရန်နိုင်ငံနဲ့စီးပွားရေးလုပ်နေကြတဲ့ဥရောပကုမ္ပဏီတွေအနေနဲ့စံနာမှုလုပ်ငန်းတွေမှာဆက်လက်လုပ်ကင်သွားနိုင်အောင်အကာအကွယ်ပေးနိုင်မဲ့စနစ်တရရေးဆွဲနေတာကိုအမေရိကန်ဘက်ကကန့်ကွက်မှာမဟုတ်တဲ့အကြောင်းလည်းပြောဆိုသွားပါတယ်။ဒီချိန်ထဲမှာပဲတရုတ်နိုင်ငံကဆက်သွယ်ရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ Huawei ကုမ္ပဏီရဲ့အကူအညီနဲ့ဂျာမနီနဲ့တခြားနိုင်ငံတွေမှာ 5G ဆက်သွယ်ရေးကွန်ရက်ထူထောင်မှုကြိုးပမ်းမဲ့အပေါ်စိုးရိမ်မကင်းတဲ့သဘောထားကိုလည်းဝန်ကြီးပွန်ပီယိုကအလေးထားပြောခဲ့တာပါ။
We've been pretty clear about how we view the risk connected to Huawei and 5G infrastructure
Huawei နဲ့ 5G အခြေခံစောင့်ဥတီဆောင်ရေးလုပ်ငန်းတွေဟာအနေနဲ့ရှိရဲဆိုတာကိုကျွန်တော်တို့အတော်လေးရှင်းရှင်းလင်းလင်းပြောထားပြီးပါပြီ။အနာဂတ်အင်တာနက်ဆက်သွယ်မှုတွေဟာအနောက်နိုင်ငံတွေရဲ့စံတန်ဘိုးတွေနဲ့ချိတ်ဆက်ထားမှာပါ။
မြောက်အတ္တလန္တိတ်စာချုပ်ဖွဲ့ NATO ရဲ့လုံခြုံရေးအပေါ်ချိန်ချမှုတရားဖြစ်အမေရိကန်ကရှုမြင်ထားတဲ့အတွက်လဲဟွာဝေးကုမ္ပဏီနဲ့ပတ်သက်လို့ဥရောပခီးစဉ်တခြားဆွေးနွေးသွားမယ်လို့လဲဝန်ကြီးပွန်ပီယိုကပြောဆိုထားပါတယ်ခင်ဗျာ
ကိုအောင်လင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းနိုင်ငံဘက်မှာလူကုန်ကူးမှုကာကွယ်ရေးဆောင်ရွက်နေတဲ့သတင်းကိုတင်ဆက်ပေးကြပါတယ်ထိုင်းနိုင်ငံမှာတော့လူကုန်ကူးတဲ့သူတွေကိုထိုင်းရဲတပ်ဖွဲ့နဲ့လူကုန်ကူးမှုတိုက်ဖြတ်ရေးအဖွဲ့တွေကဖမ်းဆီးမှုတွေဇက်တိုက်လုပ်နေတာကြောင့်မြမတိုင်းရင်းနယ်ပွားအမျိုးသမီးကလေးတွေလူကုန်ကူးခံရမဲ့ကိစ္စရော်ပါရေးအတွက်အလားအလာကောင်းဖြစ်တယ်လို့မြမရွှေပြောင်းလုံသားအရေးလှုပ်ဆောင်သူတွေကကြိုဆိုလိုက်ကြပါတယ်ထိုင်းနိုင်ငံမှာအသက်မပြည့်သေးတဲ့မြမတိုင်းရင်းသူကလေးလေးတွေနဲ့ဟန်ပြအနှိတ်ခံဖွင့်ထားသူတူကိုထိုင်းတာဝန်ရှိတဲ့သူကပြီးခဲ့တဲ့ရက်ပိုင်းအတွင်းကဖမ်းဆီးလိုက်တာဖြစ်ပါတယ်ဒီသတင်းအပြည့်အစုံကိုတော့ထိုင်းနိုင်ငံအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံမြောက်ပိုင်းလမ်းပန်းမြို့မှာနေထိုင်နေတဲ့အသက်48နှစ်အရွယ်နိုင်စုပချခြရဝတ်ထနာနာကူကိုတော့လူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့တွေကထောင်ဝရမ်းနဲ့အတူထိုင်းတောင်ပိုင်းကရာဘီခရိုင်အတွင်းမှာမေလ28ရက်နေ့ကဖမ်းဆီးလိုက်တာဖြစ်ပါတယ်တရားခဏ်ဟာဖူကက်ခရိုင်စကိုကန်းကြီးကဒရစ်မဆတ်အမီနဲ့ဟန်ပြအနှိတ်ခမ်းမှာအသက်16နှစ်မပြည့်သေးတဲ့မြောက်ပိုင်းဒေသကတိုင်းရင်းသူတွေကိုပြည်တစားတွေဖြစ်ခိုင်းစေနေသူဖြစ်ပါတယ်။ပြည်တစားဖြစ်ရောင်းစားခံရသူအသက်16နှစ်အောက်မိန်းကလေးငယ်အများစုဟာထိုင်းမြန်မာနယ်စပ်မှာနေထိုင်နေကြတဲ့အခါလီရှောမျိုးနယ်စုဝင်တိုင်းရင်းသူတွေဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်ရောင်ကြီးဦးလုံသမားအဖွဲ့ကဦးမိုးကျော်ကတော့ဒီလိုဖမ်းဆီးမှုတွေကြောင့်အမျိုးသမီးတွေလူကုန်ကူးမှုတွေထပ်မဖြစ်အောင်တားဆီးမှုတစ်ခုဖြစ်တာကြောင့်ကောင်းမွန်တဲ့လုပ်ရအဖြစ်ပြောဆိုပါတယ်
။တိုင်းရင်းသားလူမျိုးတွေဖြစ်တဲ့ဒီစောတို့အခါတို့လူမျိုးစုတွေကငယ်ရွယ်ရှိနေသေးတဲ့အမျိုးသမီးခေါင်းတွေကိုဟာအလုတ်ကန်အခွန်လန်းတွေကိုဗန်းပြပြီးတော့ကြတော့တကယ်ပဲသူတိုးခဲ့တော့ကရှိတဲ့လုပ်ငန်းကုန်တွေထဲမှာမဟုတ်ခဲနဲ့အခြားပြည်စာလူများပြည်စာရေးလူများမျိုးတွေအနေချမ်းလူများမျိုးတွေလာဒီလိုနေရာမျိုးတွေမှာပို့ပြီးတော့လူကုန်ကူးပြီးရောင်းစားတဲ့ကိစ္စရက်ကဒါလို့အင်မတန်ကိုစိုးရတဲ့ကိစ္စရက်ရဲ့ဒီလိုကျွန်တော်ဒီအမြင်တယ်လေအဲ့ဒီခါမှာဒါဒီလိုမျိုးလို့ဆက်ရှိနေတဲ့လူတွေကဒါလူကုန်ကူးမှုကိုလူသမီးငယ်တွေကိုတားကောင်ပြစ်မှတ်ထားပြီးတော့လူကုန်ကူးမှုကိုကျူးလွန်တဲ့လူတွေကထက်မှန်ကျူးလွန်တဲ့ကိစ္စမျိုးတွေလေကျွန်တော်တို့အရင်တော့အတိတ်ကရှိခဲ့လို့ခုလိုဖမ်းဆီးချိန်မင်းနိုင်တယ်ဖမ်းဆီးအရေးယူနိုင်တယ်ဆိုင်ရနေပြီးတော့အလားပဲနေကြက်မဲ့ပြီးလှုပ်ဆောင်နိုင်တာဟာရှိသောဥပမာတွေတိုင်းနိုင်ငံတွေကိုလုံးလုံးတိုင်းနေတဲ့အမျိုးသမီးငယ်တွေအတွက်ခေါင်းပုံနဲ့ရလဲလို့ဒီလိုမြင်ပါလေက
စားတောက်ဆိုင်နဲ့အိမ်ပေါ်အလုပ်တွေမှာအလုပ်သွင်းပေးမယ်ဆိုပြီးမိန်းကလေးတွေရဲ့မိဘတွေကိုတော့အယုံသွင်းပြီးတောင်ပိုင်းဒေသအနှိတ်ခမ်းတွေမှာရောင်းစားနေတဲ့တရားခံနိုင်စုပချကို2018ခုနှစ်ကတည်းကမိန်းကလေးငယ်တွေကိုပြည်တစားဖြစ်ခိုင်းစေမှုနဲ့ရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပြီးတရားခဏ်ဟာအာမခံနဲ့အမှုရင်ဆိုင်နေတဲ့ကာလမှာပဲထွက်ပြေးတိမ်းရှောင်သွားခဲ့တာပါအခုခါမှာတော့သူ့ကိုဖမ်းဆီးနိုင်ခဲ့ပြီးအရေးယူမှုတွေစက်တိုက်လုပ်သွားမှာဖြစ်တယ်လို့လည်းထိုင်းရနာပိုင်းကဆိုပါတယ်အရင်တုန်းကလည်းမယောင်ဆောင်ခရိုင်ဘက်မှာအသက်မပြည့်သေးတဲ့တိုင်းရင်းသူတွေကိုရောင်းစားမှုမှာပါဝင်တဲ့ထိုင်းရနာပိုင်းကလည်းထိုင်းစစ်အစိုးရလက်ထက်မှာဖမ်းဆီးအရေးယူမှုတွေစက်တိုက်လုပ်ခဲ့ပါတယ်ရှင်
သောတာရှင်များရှင်ရှီခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်းစစ်ရာဇဝတ်မှုလူအခွင့်အရေးချိုးဖောက်မှုတွေကြုံရတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့အတူနိုင်ငံတကာကဝေဖန်မှုတွေဖိအားတွေလည်းတကြောပြန်ထွက်ပေါ်လာနေပါတယ်။တပူပေါ်နပူဆင့်ကြုံရတဲ့ရှီခိုင်ပြည်နယ်အရေးဖြည့်ရှင်းရမှာအနာနဲ့ဆေးမတွေ့နိုင်ပဲဖြစ်နေပါသလား။ဆေးနေမတွေ့တာလား၊ကုစားဖို့မကြိုးစားကြတာလား၊ဘာတွေအားနည်းချက်ရှိနေသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-8-3-8-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရရက်လေးလည်းအစီအစဉ်ကကြိုဆိုပါရစေ။
ဒီကနေ့စနေညဒရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့ဒေတာရင်းသတင်းလွှာတွေကိုတင်ဆက်ပေးကြပါရစေအင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းပေါ်မှာတော့ဒေါ်လာ 1.6 ဘီလီယံကုန်ကြမဲ့ရေအားလျှပ်စစ်စက်ရုံနဲ့ရေကာတာဆောက်လုပ်ရေးတွေကြောင့်မျိုးတုံးတော့မဲ့မြောက်ဝင်းနေနေထိုင်ရှင်သန်ရေးကိုထိခိုက်စေတယ်လို့သဘာဝပတ်ဝန်းကျင်ဆိုင်ရာကြွန့်ကျင်သူတွေကတတိပေးလိုက်ပါတယ်။2018ခုနှစ်တုန်းကရှာဖွေတွေ့ရှိခဲ့တဲ့မျိုးစိမြောက်ဝင်းနေဟာတောရိုင်းထဲမှာကောင်ရီ800လောက်ပဲရှိပြီးတော့အားလုံးကဆူမာထရာရဲ့
ဒီတော့ထဲမှာနေထိုင်တာဖြစ်ပါတယ်အဲ့ဒီနေရာမှာတရုတ်ရဲ့အထောက်ပံ့နဲ့ရေအားလျက်စစ်ဆက်ရုံနဲ့ရေကာတာတွေစောင့်နေတာမဟုတ်ဆိုရင်စရာဖြစ်နေတယ်ဆိုတဲ့အကြောင်းသတင်းတောက်ချက်ဂျက်ခော့ပ်ဆန်ကသတင်းပေးပို့ထားတာကိုတော့မဆုမျက်မုံကဆက်ပြီးပြောပြပေးပါရှင်
အင်ဒိုနီးရှားနိုင်ငံစူမာထရာကျွန်းပေါ်ကအမြဲဆိုင်တစ်တောတွေထဲမှာမြို့တုံးတော်မဲ့တာပန်နူလီမြို့စိတ်တဲ့မြောက်ဝင်တွေကို2019ခုနှစ်တုန်းကမှတွေ့ရှိခဲ့ကြတာပါအကောင်ရှိရာလောက်သာကျွန်တော်တဲ့မြောက်ဝင်တွေကျက်စားရာဘတ်တန်တိုရူးဆိုတဲ့နေရာမှာတရုတ်အစိုးရကူညီထောက်ပံ့မှုနဲ့ရေကာတာနဲ့ရေအားလျက်စစ်ဆက်ရုံတည်ဆောက်နေပါတယ်ဒီဆောက်လုပ်မှုကြောင့် တံပန်နူလီမြောက်ဝင်တွေမျိုးတုံပြောက်ွယ်တော့မဲ့ဘေးနဲ့ရင်ဆိုင်နေရတယ်လို့သိပ္ပံပညာရှင်တွေသဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်သူတွေကသတိပေးနေကြပါတယ်ဒါတွေမကငရင်လှုပ်လို့ရေကာတာကျိုးနိုင်တယ်လို့လည်းကန့်ကွက်လှုပ်ရှားသူတွေကထောက်ပြနေကြပါတယ်ရေကီးမဲ့အန်ဒီယေကျုံနိုင်တဲ့မြင့်ညာပိုင်းကလူမှုအတိုင်းဝိုင်းတွေကြားမှာလဲရေကာတာစီမံကိန်းအပေါ်သဘောထားကွဲနေကြပါတယ်စီမံကိန်း
ေးဘူးလို့ပြောပြပါတယ
်။ Daya Kebra Tan Karna Mereka
I reject this construction project because they violated my rights and
ကျွန်တော်ရဲ့အခွင့်အရေးကိုချိုးဖောက်တယ်။ကျွန်တော်တို့ကိုအလုပ်ပေးမယ်ဆိုပြီးညာပြောတယ်။ဒါကြောင့်ဒီစီမံကိန်းကိုအခုကျွန်တော်ကန့်ကွက်ပါတယ်။နောက်ပြီးမြေယာပန်ဆိုင်မှုပြဿနာတွေကလည်းမဖြေရှင်းနိုင်ကြသေးပါဘူး
။ဆောက်လုပ်ရေးလုပ်ငန်းတွေမှာအလုပ်ရကြတဲ့ဘတန်တိုရူဒေသခံတချို့ကတော့စီမံကိန်းကိုထောက်ခံကြပါတယ်။ဒါပေမဲ့ထောက်ခံသူတွေရောကန့်ကွက်သူတွေပါရှားပါးမြဝင်တွေမျိုးတုံးမဲ့ပြဿနာကိုတိတ်ပြီးဂရုမစိုက်ကြပါဘူး။ဆောက်လုပ်ရေးလုပ်နေတဲ့နေရာစီနိုင်ငံသားသတင်းတောက်ခေါ်လာတဲ့အဲလန်းညွန်နဲ့လုံချုံရေးတို့အခြေအတင်စကားများခဲ့ကြသလိုအဲ့ဒီနေရာကနေလည်းထွက်သွားခိုင်းခဲ့ပါတယ်။ရေကာတာနဲ့ရေအားလျှက်စစ်ဆက်ယုံဆောက်လုပ်ရေးနဲ့ပတ်သက်လို့ကုမ္ပဏီရဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာအစီရင်ခံစာဟာလောက်ကျန်ထားတာဖြစ်တယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆောင်ရွက်နေတဲ့ NGO အဖွဲ့တစ်ခုကတရားစွဲထားပါတယ်။အစီရင်ခံစာထဲမှာမျိုးတုံးတတဝါတွေရှိတယ်ဆိုတဲ့ကိစ္စမပါသလိုသူ့ရဲ့လက်မှတ်အတုကိုတောင်ထိုးထားတယ်လို့ပြည်နယ်မျိုးတော်မီဒန်မှာရှိတဲ့မြောက်ဆူမာထရာတက္ကသိုလ်ကသိပ္ပံပညာရှင်ကပြောပြပါတယ
်။ Sehingga dokumen ini bukan saja bias.
So this document is not only biased but false. Environmental assessment should be scientific.
ဒီစီရင်ခံစာကအမှားယုံနေမှာလိန်လဲလိန်ထားပါတယ်။သဘောပေါ်ဝင်ခြင်းနဲ့ပတ်သက်တဲ့သုံးသပ်ချက်တွေကသိပ္ပံနည်းကြအသေးအချာလိလာဆန်းစစ်တင်ပါတယ်။အခုတော့ဒီစီရင်ခံစာကြီးကသိပ္ပံပညာနဲ့သိပ္ပံပညာရှင်တွေကိုစော်ကားထားတယ်လို့ဖြစ်နေပါတယ်။
ခုလိုပညာရှင်ကိုယ်တိုင်ကန့်ကွက်နေပေမဲ့မီဒန်မျိုးတရားရုံးက NSHE ကုမ္ပဏီဘက်ကအမှုဆုံးဖြတ်ခဲ့ပါတယ်။တရုတ်အစိုးရရဲ့ငွေကြေးအကူအညီနဲ့ရေအားလျှက်စစ်စီမံကိန်းကိုစောင့်နေတဲ့ NSHE ကုမ္ပဏီပြောခွင့်ရကတော့ဆက်ဆောက်သွားမှာပဲလို့ဆိုပါတယ
်။ My motive is to speak for the company who is going to build the dam which has been approved by
ကုမ္ပဏီရဲ့ကိုယ်စားပြောရမယ်ဆိုရင်ရေကတာကိုဆက်ဆောက်သွားမှာပါ။သိပ္ပံနည်းကျလေးလာမှုတော်တော်များများရဲ့ထောက်ခံမှုအပြင်မြောက်ဆူမတ်ထရာအစိုးရနဲ့ပြည်သူတွေရဲ့ထောက်ခံမှုလည်းရှားထားပြီးသားပါ
။တဘာဝပတ်ဝန်းကျင်ဆိုင်ရာအချင်းချင်းမှုတွေနဲ့ပတ်သက်လို့အမှုရင်ဆိုင်နေရတဲ့ဘတန်တိုရူရေအားလျှက်စစ်စီမံကိန်းနဲ့ပတ်သက်လို့အငင်းပွားစရာတွေအများအပြားရှိနေပါတယ်။ဒီစီမံကိန်းအတွက်ငွေကြေးထောက်ပံ့မှုအများစုကတရုတ်အစိုးရပိုင်း Bank of China ဘဏ်ကရရှိထားတာဖြစ်ပါတယ်။ဒါကြောင့်တရုတ်အစိုးရရဲ့ခေတ်သစ်ပိုလန်မကြီးစီမံကိန်း Belt and Road Initiative ဟာတဘာဝပတ်ဝန်းကျင်ကိုမထိခိုက်စေတဲ့ရေရှည်ကရင်းနှီးမြှုပ်နှံမှုဟုတ်ရဲ့လားဆိုတဲ့မေးခွန်းထုတ်စရာတွေလည်းထွက်ပေါ်နေပါတယ်ရှင်။
မဆူမမွန်တင်ပြပေးသွားတာဖြစ်ပါတယ်ရှင်ဆက်ပြီးတော့အမေရိကန်နိုင်ငံဘက်ကသတင်းတပုတ်ကိုဆက်ချင်ပါတယ်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့ဟာရဲတပ်ဖွဲ့နဲ့တခြားမြို့အဖွဲ့အစည်းတွေကမျက်နာကိုမမှတ်မိနိုင်တဲ့နှီးပညာအသုံးပြုတာကိုပိတ်ပင်ခဲ့တဲ့ပထမဦးဆုံးအမေရိကန်မြို့ဖြစ်လာပါတယ်ဒီနှီးပညာကိုစိုးရိမ်ပြီးတော့ပိတ်ပင်တဲ့သူတွေနဲ့အသုံးပြုကျင်ကြတဲ့သူတွေဟာဒီမြို့ထဲမှာရှိတာတော့မဟုတ်ပါဘူးဒန်နီယာမစ်ရှယ်သတင်းပေးပို့ထားတာကိုကိုငင်းချမ်းပြောပြပေးပါရှင်
တရားဝင်မဟုတ်ပေမဲ့လည်းကမ္ဘာနီးပညာမျိုးတော်ကြီးဖြစ်နေတဲ့ဆန်ဖရန်စစ္စကိုမြို့ဟာရဲတပ်ဖွဲ့နဲ့တခြားတာဝန်ရှိအဖွဲ့အစည်းတွေမျက်နှာမှတ်မိတဲ့နီးပညာသုံးနာကိုပိတ်ပင်တဲ့ပထမဦးဆုံးအမေရိကန်မျိုးဖြစ်လာပါတယ်။နိုင်ငံသားတွေရဲ့လွတ်လပ်ခွင့်ကိုချိမ့်ချောက်တာကြောင့်ဖြစ်တယ်လို့ပိတ်ပင်တာကိုထောက်ခံသူတဦးဖြစ်တဲ့နေသန်ရှရီကပြောပါတယ်
။ The fact that
law enforcement and other agencies တွေဟာနီးပညာကိုသုံးပြီးဒေသခံတွေကိုနေရာအနှံ့ခြေရာခံနိုင်ပါတယ်။ဒါအခြေခံဥပဒေဆိုင်ရာပထမအကြိမ်ပြင်ဆင်ချက်အရကာကွယ်ပေးထားတဲ့လူတွေရဲ့အလုပ်တွေကိုရပ်တန့်သွားစေနိုင်တာပါနိုင်ငံသားတွေရဲ့လွတ်လပ်ခွင့်ရပိုင်ခွင့်အတွက်စိုးရိမ်စရာပါ
နိုင်ငံတွင်းလုံခြုံရေးအတွက်မျက်နှာမှတ်မိတဲ့နှီးပညာကိုတရုတ်ကအကြီးအကျယ်အသုံးချနေပြီးတချို့အင်တာတွေမှာဆိုရင်အင်တာ3ဆက်ခုထုတ်ပေးဖို့အတွက်တောင်းသုံးနေပါတယ်မျက်နှာမှတ်မိတဲ့နှီးပညာကအသေးစမ်းမဟုတ်ပေမဲ့ဒီနှစ်ပိုင်းတွေအတွင်းမှာအဆင့်မြင့်လာပါတယ် Apple ကုမ္ပဏီထုတ် iPhone တွေကိုမျက်နှာမှန်မိတဲ့နည်းပညာနဲ့ဖွင့်လို့ရအောင်လုပ်ထားပြီးတော့ Amazon ကုမ္ပဏီကလည်းမျက်နှာမှန်မိတဲ့နည်းပညာကိုရှယ်ယာပိုင်ဆိုင်သူတွေမဲပေးကန့်ကွက်မှုနှစ်ကြိမ်ရှိခဲ့တဲ့ကြားကပဲအသုံးပြုခဲ့တာပါနိုင်ငံသားတွေရဲ့အခွင့်အရေးအပေါ်တက်ရောက်မှုနဲ့ပတ်သက်ပြီးမြို့တော်ဝါရှင်တန်မှာရှိတဲ့ဥပဒေပြုအမတ်တွေကလေးလာသုံးသပ်နေသေးပါမျက်နှာမှန်မိတဲ့နည်းပညာဟာတခါတလေမှားယွင်းတတ်ပြီးတော့အများစုမှားတာကတော့အမျိုးသမီးတွေနဲ့အသားအရောင်ရှိတဲ့လူတွေကိုပုံမှားတတ်ပါတယ်လို့ဝေဖန်သူတွေကပြောပါတယ်ဂျွိုင်းဘိုလာဝီမီနီကဝေဖန်သူပ
ါCongress should pass a new zone of Congress လွှတ်တော်အနေနဲ့မျက်နှာမှတ်မိတဲ့နည်းပညာကိုရဲတွေအသုံးပြုခွင့်ယာယီတားမြစ်တင်ပါတယ်အထူးသဖြင့်လူနည်းစုအတိုင်းဝိုင်းအပေါ်အနိုင်ကျင့်နှိပ်စက်နိုင်တာကြီးကြပ်မှုမရှိသေးတာနည်းပညာမရင့်ကျက်သေးတာတွေကြောင့်ပါ
Bruce Hudson လို့ထောက်ခံသူတွေကတော့အခုလိုလူသားအပေါ်အခြေခံတဲ့နည်းပညာတွေဟာလူသားတွေအတွက်အကျိုးအများကြီးဖြစ်ထွန်းစေတယ်လို့ပြောပါတယ
် I think it's an interesting and exciting time for
လူသားတွေပြုနည်းပညာတွေအတွက်ဆက်လုပ်ရှာဖို့ကောင်းတဲ့အချိန်ပါဒီနည်းပညာကမကောင်းဘူးဆိုတာမျိုးမလုပ်သင့်ပါဘူးလူသားတွေပြုနည်းပညာတွေဟာအလုံးကိုစိုးရွားတဲ့နည်းပညာဖြစ်လာမယ်ဆိုတာမျိုးနဲ့အစိုးမြင်လုံးနဲ့ကပောက်ကူတိဆောက်တာမျိုးကတော့မဖြစ်သင့်ပါဘူ
း Hanson Company ရဲ့ Credence ID ဟာလူသားအခြေပြုနည်းပညာတွေဖြစ်တဲ့လက်ပွေနှိပ်တာမျက်နှာမှတ်မိတဲ့နည်းပညာတွေဟာဖွံ့ဖြိုးဆဲနိုင်ငံတွေမှာအစားအသောက်ဆေးဝါးနဲ့ကလေးအဟာရမုန့်တွေလိုအပ်တဲ့ကိစ္စတွေမျိုးမှာအများကြီးအထောက်အကူဖြစ်စေပါတယ်လို့ပြောပါတယ်။ San Francisco မြို့ကတားမြစ်လိုက်တဲ့ကိစ္စဟာပြင်းထန်လွန်းတယ်လို့သူကမြင်ပါတယ
် Ban seems to be the wrong move.
သိပ္ပံကမှားယွင်းတဲ့ကိစ္စပါ။ဒီနည်းပညာကိုဘယ်လိုသုံးမလဲဆိုတာမျိုးကတေချာသုံးသပ်တင်တာတေချာတာပေါ့။ကျွန်တော်တို့လူအတိုင်းဝိုင်းမှာသုံးနေသလားဘလောက်မယုံကြည်တဲ့အတိုင်းဝိုင်းမျိုးလူကျင်တယ်လဲဆိုတာဆွေးနွေးအဖြေရှာတင်တာပေါ့။ဒါပေမဲ့လူသားအခြေပြုနည်းပညာတစ်ခုလုံးကိုဖယ်ရှားလိုက်တာကတော့အင်တာနက်ကိုမကောင်းတာတွေသုံးနိုင်တဲ့အတွက်ပိတ်ပင်လိုက်တယ်လို့ပါပဲ
။ San Francisco လိုပဲ American တခြားမြို့တွေကလည်းပိတ်ပင်ဖို့စဉ်းစားနေပြီးတော့ကုမ္ပဏီတွေအစိုးရတွေအဖွဲ့အစည်းတွေကအသုံးပြုနည်းအသစ်တွေကိုရှာနေကြပါတယ်။ဒီလိုနည်းပညာအသစ်အသုံးပြုမှုတွေများလာတာနဲ့အမျှထိန်းချုပ်မဲ့စည်းကမ်းတွေကနိုင်နိုင်ပါမလားဆိုတာကတော့မရှင်းလင်းပါဘူးခင်ဗျာ။
ကိုငင်းငန်းပြောပြပေးသွားတာဖြစ်ပါတယ်ရှင်။စနေညနေခင်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ25 32 51နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ညပိုင်းအစီအစဉ်တွေမှာတော့မြန်မာတခွေအစီအစဉ်နဲ့အတူဒုတိယပိုင်းနာရီဝက်မှာတော့စနေညဓာတ်ရိုက်လေးလိုက်ဆွေးနွေးခန်းကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။အစီအစဉ်ဒီအဆုံးမသက်ခင်မှာနောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ကြီးညာပေးပါမယ်ရှင
်။အမေရိကန်နိုင်ငံချားရေးဝန်ကြီးမိုက်ပွန်ပီယိုရဲ့ဂျာမနီ၊ဆွစ်ဇာလန်၊နယ်သာလန်နဲ့ဗြိတိန်နိုင်ငံခီးစင်တွေမှာတန်တမာရေးစီးပွားရေးအရအခြေခံကြကြသဘောထားကွဲနေတဲ့ဥရောပမဟာမိတ်တွေနဲ့ဘုံသဘောတူညီမှုရရှိရေးကြိုးပမ်းလိမ့်မယ်လို့မျှော်လင့်ရပါတယ်။အီရန်နိုင်ငံနျူကလ িয়ার ရေးနိုင်ငံတကာသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်ခဲ့တာတရုတ်ဆက်သွယ်ရေးလုပ်ငန်းကြီးတခုဖြစ်တဲ့ Huawei နဲ့စီးပွားရေးလုပ်တဲ့ကိစ္စတွေအပေါ်ဥရောပနဲ့အမေရိကန်ကြားရပ်တည်ချက်အမြင်တွေကွဲလွန်နေတာပါ။ဝန်ကြီးပွန်ပီယိုနဲ့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်တို့ဘာလင်မြို့မှာတွေ့ဆုံခဲ့ပြီးတော့အီရန်တရုတ်ရေးဦးစားပေးဆွေးနွေးခဲ့ပါတယ်။အီရန်အရေးကြောင့်မေလအစောပိုင်းမှာစီစဉ်ခဲ့တဲ့ဂျာမနီခီးစဉ်ကိုရုတ်တရက်ဖျက်သိမ်းခဲ့ပေမဲ့လည်းဝန်ကြီးပွန်ပီယိုကိုဂျာမနီကယင်းနှွေးထွေးစွာကြိုဆိုခဲ့တာပါ။အမေရိကန်ကကုန်သည်ခွန်တွေတိုးမြင့်ကောက်ခံသွားမယ်လို့ချင်းချောက်လိုက်တာနဲ့ပတ်သက်ပြီးဆွေးနွေးညှိနှိုင်းသွားမှာဖြစ်တယ်လို့မက္ဆီကိုကပြောလိုက်ပါတယ်။အမေရိကန်နဲ့မက္ဆီကိုနယ်စပ်မှာရွှေ့ပြောင်းအခြေချနေနိုင်မှုစူးစမ်းသူတွေတိုးလာနေတာနဲ့အမျှအမေရိကန်သမ္မတဒေါ်နယ်ထရန့်မက္ဆီကိုရဲ့ကွန်ဘီစီတွေကိုအခွန်တွေတိုးကောက်မယ်လို့ပြောလိုက်ပြီးတဲ့နောက်မှာအမေရိကန်တာဝန်ရှိသူတွေနဲ့ဆွေးနွေးညှိနှိုင်းမှုတွေစပင်းနေပြီလို့မက္ဆီကိုနိုင်ငံခြားဝန်ကြီးမာစီလိုအေဘရာကတောက်ကြားနေမှာ Twitter ကနေပြောလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နိုင်ငံတော်ခီးစင်နဲ့လာမယ့်တနင်္လာနေ့မှာဗြိတိန်နိုင်ငံကို၃ရက်ကြာသွားရမှာပါ။သမ္မတထရမ့်နဲ့ဝန်ကြီးချုပ်ထရီဆာမေတို့တွေ့ဆုံတဲ့အခါပြည်လဲမှုရှိပုံနဲ့နှစ်ဖက်ဆန္ဒရှိနေကြတယ်လို့သူတို့ရဲ့အကြံပေးတွေကပြောပါရယ်။ဗြိတိန်ဘီယင်မာကြီးနဲ့တွေ့ဆုံမှုနန်းတော်ကိုအစဉ်အလတ်တိုင်းသွားမယ့်မြင်းထားနဲ့သွားရမယ့်အစီအစဉ်ကိုတော့သမ္မတထရမ့်ကိုစန့်ကျင်ဆန္ဒပြသူတွေကြောင်းဆိုပြီးလုံခြုံရေးအကြောင်းပြချင်တဲ့ထည့်သွင်းထားခြင်းမရှိပါဘူး။သမ္မတအိုဘားမားသွားရောက်ခဲ့တုန်းကလည်းအလားတူအကြောင်းပြချင်တဲ့ပဲအဲ့ဒီအစဉ်အလတ်ကိုပယ်ဖျက်ခဲ့တာဖြစ်ပါရယ်။
စနေညနေခင်းရဲ့သတင်းကျဉ်းချုပ်ကိုနန်းလောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Videx Zonet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်ည9နာရီကျရင်တခါထပ်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်ကိုလည်းပြန်ပြီးတော့ဆုံကြရအောင်ပါရှင်။ညနေခင်းအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ19 19နဲ့25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။တော်တာရှင်တွေအားလုံးရှင်လန်း ချက်မြေ့ကြပါစေ
This program has come to you from the Voice of America, Washington. Thank you.